တရုတ်ဂျိုရူကရရှိတဲ့ဓာတ်ပုံအရအိန္ဒိယသမုဒ္ဒရာတောင်ဘက်အချမ်းမှာအရာဝတ္ထုကြီးတစ်ခုမျောနေတာကိုတရုတ်အစိုးရကတွေ့ရှိထားတယ်လို့မလေးရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်။လေယင်ရှားဖွေရေးနဲ့ပတ်သက်လို့ဒီကနေ့သတင်းစာရှင်းလင်းပွဲလုပ်နေစဉ်မှာမလေးရှားပို့ဆောင်ရေးဝန်ကြီးယာယီဝန်ကြီးဟီရှာမူဒင်ဟူစိန်ကနေပြီးတော့အခုလိုအသိပေးခဲ့တာဖြစ်ပါတယ်
။ News that I just received is that the Chinese ambassador received satellite image of floating objects in the southern corridor.And they will be sending ships to verify. The Beijing government will announce.
တောင်ပိုင်းလမ်းကြောင်းဘက်မှာအရာဝတ္ထုတစ်ခုရေပေါ်မှာပေါ်နေတဲ့ဂျိုရူဓာတ်ပုံကိုတရုတ်တပ်အမတ်ကြီးရရှိထားတဲ့ဆိုတဲ့သတင်းအခုပဲရရှိပါရတယ်။အဲ့ဒီအရာဟာဘာလဲသိရအောင်လို့တရုတ်သင်္ဘောတွေဆေးလွှတ်မှာဖြစ်ပြီးတော့တရုတ်အစိုးရကမကြခင်နိုင်ပိုင်းမှာဒီကိစ္စကိုကြီးညာဖို့ရှိပါရတယ်။တွေ့ရှိထားတဲ့အရာကအလျား22.5မီတာအနံ73မီတာအရှိရှိတယ်လို့မလေးရှားပို့ဆောင်ရေးယာယီဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။သူဘက်ကလောလောဆယ်နောက်ထပ်မပြောနိုင်သေးသလိုဒီအရာဝတ္ထုဟာပျောက်နေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကဖြစ်သလားဆိုတာကိုလည်းအတိမပြုတ်နိုင်သေးဘူးလို့ပြောပါရတယ်။တစ်ချိန်တည်းမှာပဲမြောက်ပိုင်းနဲ့တောင်ပိုင်းဒီလေယာဉ်လမ်းကြောင်းနှစ်ဖက်လုံးမှာလေယာဉ်ရှိနိုင်တဲ့နေရာကိုတိတိကျကျသိနိုင်မှုအတွက်တပ်နိုင်သမျှနည်းလမ်းတွေအားလုံးကိုသုံးပြီးတော့ရှာဖွေကယ်ဆယ်ရေးကိုတိုးမြင့်လုပ်နေကြပေမဲ့ဘာမှထူးမလာသေးဘူးလို့ဝန်ကြီးဟူစိန်ကပြောသွားပါရတယ်။ဩစတြေးလျနိုင်ငံပါသမြို့ရဲ့အနောက်တောင်ဘက်မိုင်ပေါင်း1500ကျော်မှလည်းအရာဝတ္ထုကြီးနှစ်ခုကိုဒီဩစတြေးလျဂျိုရူဘော်ကနေပြီးတော့သတင်းပတ်အစောပိုင်းတုန်းကတွေ့ရှိခဲ့ပါတယ်။ပျောက်နေတာသတင်းနှစ်ပတ်ရှိသွားပြီဖြစ်တဲ့မလေးရှားလေယာဉ်ကအစိတ်အပိုင်းတွေဖြစ်မလားဆိုပြီးတော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းဝေးလံတဲ့နေရာတွေစီကိုဩစတြေးလျကလည်းတတိယနေ့ဇက်တိုက်အဖြစ်ဒီကနေ့အစောပိုင်းတွေကလေယာဉ်မြန်တွေနဲ့လိုက်ရှာခဲ့ပေမဲ့ဘာမှမတွေ့ခဲ့ပါဘူး။ရှာဖွေနေတာအချီအနှီးပဲလို့တာဝန်ရှိသူတွေဘက်ကမဆုံးဖြတ်မချင်းတော့ပျောက်နေတဲ့လေယာဉ်ကိုဆက်ပြီးတော့ရှာဖွေမှဖြစ်တယ်လို့ဩစတြေးလျဒုတိယဝန်ကြီးချုပ်ဝါရန်တက်စ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်ရှင်။